မင်္ဂလာညနေခင်းမှာတောတာရှင်များရှင် VOA American အသံရဲ့2018ခုနှစ်ဇူလိုင်လ30ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့တနင်္လာနေ့ညနေပိုင်းစီစဉ်တွေကိုကျွန်မမြသစင်အောင်ကတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်းလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့သမရဟောင်း Robert Mugabe မှာပါတဲ့သမရယူကောက်ပွဲဇင်ဘာဘွေမှာကျင်းပနေပါတယ်။ယူကောက်ပွဲရလကိုလက်မခံဖို့ကမ္ဘောဒီးယားအတိုက်ခံတွေကအနေနဲ့တကာကိုတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးကာလကထွက်ပြေးလာပြီးအိန္ဒိယနိုင်ငံအာတမ်ပြည်နယ်မှာနေထိုင်နေတဲ့ဘင်္ဂါလီတွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုရေးမပြုရေးအိန္ဒိယအစိုးရကစီစဉ်နေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါရှင်။ဒီညနေခင်းထုတ်လွှင့်ပေးမယ့်ထိပ်တန်းရောက်သတင်းလွှာမှာတော့မြန်မာနိုင်ငံတဝမ်းဒီရဲ့ပိုင်းမှာမုတ်တုံမိုးဆက်လက်အားကောင်းနေပြီးမိုးတက်လေပြင်းတွေကြာရောက်နေတာကြောင့်မွန်ပြည်နယ်နဲ့ကရင်ပြည်နယ်အတွင်းမှာမြေကြီးတဲ့ရေကြီးမှုတွေဆက်လက်ဖြစ်ပွားနေပြီးလမ်းပန်းဆက်သွယ်မှုပြတ်တောက်တာတွေအိုးအိမ်ဆောက်ဦးနှိမ့်မြုပ်တာတွေရှိနေပါတယ
်။ဒီနေ့အထီးပေါ့နော်ဒီနေ့နေ့တဲ့အထီးတင်းကတော့ကျွန်တော်တို့အကျန်3,000ဝန်းကျင်ဖြစ်သွားပြီ။ဒီဆုံးဦးရတော့7ဦးရှိသွားပြီကလက်ရှိမှာကျွန်တော်တို့
မြန်မာနိုင်ငံတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီညွှန်ကြားမှုဒေါက်တာမင်းသိန်းပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒီသတင်းနဲ့အတူနားဆင်ကြရမှာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးတဲထန်လေပြင်းမုန်တိုင်းတွေတိုက်ပြီးမြေပြိုရေလွှမ်းတာတွေဖြစ်နေလို့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုအရေးပေါ်ရွှေ့ပြောင်းနေကြရတဲ့အကြောင်းနဲ့အတူအခြားစိတ်ဝင်စားဖွယ်သတင်းလွှာတွေကိုလည်းစူးစီးတင်ပြပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင
်ဇင်ဘာဝေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘေအနေနဲ့ဇာနု PF ပါတီဥက္ကဋ္ဌအဖြစ်38နှစ်အတွင်းမပါဝင်တဲ့ပထမဆုံးကြိမ်သမ္မတရွေးကောက်ပွဲအတွက်ပြည်သူတွေမဲ့ပေးနေကြပါတယ်အသက်64နှစ်ရှိဖြစ်တဲ့သမရဟောင်းမူဂါဘေကတော့စစ်တပ်ရဲ့ဖိအားပေးမှုတွေကြောင့်ပြီးခဲ့တဲ့နိုဝင်ဘာလမှာရာထူးကနှုတ်ထွက်သွားခဲ့ပါတယ်သူ့လက်အောက်မှာဒုသမရအဖြစ်တာဝန်ထမ်းဆောင်ခဲ့သူလက်ရှိသမရအသက်85နှစ်အရွယ်အမဆင်မနာဂါဂွာနဲ့အကြီးဆုံးအတိုက်ခံပါတီခေါင်းဆောင်ဖြစ်တဲ့အသက်40အရွယ်နယ်ဆွန်ချာမီဆာရုန်အုပ်ဟာဒီရွေးကောက်ပွဲမှာထိကနေဦးဆောင်နေတဲ့ကိုယ်စားလှယ်လောင်းနေဖြစ်ပါတယ်သမရဟောင်းမူဂါဘေကတော့သူတီထောင်ခဲ့တဲ့ဇာနု PF ပါတီကိုမထောက်ခံကြောင်းယူကော့ပွဲမတိုင်ခင်ကထုတ်ဖော်ပြောဆိုခဲ့ပါတယ်။သူဒုက္ခရောက်အောင်လုပ်ခဲ့တဲ့ပါတီကိုသူ့အနေနဲ့မန်ပေးပေးတိုင်တဲ့အကြောင်းမြို့တော်ဟာရီရီကလူကုန်တန်နေတဲ့စင်ကျင်ပုံးရက်ွက်ထဲမှာရှိတဲ့သူ့နေအိမ်ကိုသတင်းတောက်တွေကိုဖိတ်ကြားပြီးသမရမူဂါဘေကပြောကြားခဲ့တာပါ။သမရမူဂါဘေဟာအဟာအတအနောက်ရှက်မရှိနှစ်နာရီကြာတောက်လျှောက်ပြောကြားခဲ့တယ်လို့ဆိုပါတယ
်။ကမ္ဘောဒီးယားအာဏာရပါတီနဲ့နှစ်ပေါင်းများစွာဝန်ကြီးချုပ်လှုပ်လာခဲ့တဲ့ဟွန်ဆန်တို့အနိုင်ရလိုက်တဲ့မနေ့တနင်္ဂနွေနေ့ရွေးကောက်ပွဲရလဒ်ကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လက်မခံကြဖို့အတိုက်ခံတွေကတိုက်တွန်းလိုက်ပါတယ်။အတိုက်ခံကမ္ဘောဒီးယားမျိုးသားကယ်ဆယ်ရေးပါတီ CNRP ရဲ့ဒုဥက္ကဋ္ဌမူဆွန်ချူက2018ဇူလိုင်29ရက်နေ့ဟာကမ္ဘောဒီးယားဒီမိုကရေစီတည်ဆုံသွားရတဲ့နေ့ဒီမိုကရေစီမှောင်မိုက်သွားရတဲ့နေ့ဖြစ်တဲ့ဒီမိုကရေစီကိုအကျွမ်းမဲ့အာဏာရှင်စနစ်နဲ့အစားထိုးလိုက်ပြီးလို့ဒီနေ့ဝေဖန်လိုက်ပါတယ်။အလားအလာရှိတဲ့တခုတည်းသောအတိုက်ခံပါတီကိုဝန်ပြိုင်နေအောင်မတရားဖိနှိပ်ထားတဲ့ဒီရွေးကောက်ပွဲမှာနှစ်ပေါင်း30ကျော်ရေရှည်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်ကိုနောက်တစ်ခေါက်ရေရှည်ဆက်အုပ်ချုပ်စေနိုင်ဖို့မဲပေးသူတွေကမနေ့ကမယုံနေသွားပြီးမဲပေးခဲ့ကြရတာပါ။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတော့က CNRP လို့တကောက်ခေါ်တဲ့ဒီအတိုက်ခံကမ္ဘောဒီးယားမျိုးသားကက်တင်ပါတီကိုဖျက်သိမ်းပစ်ခဲ့တာမို့ဒီပွဲမှာ CPP လို့တကောက်ခေါ်တဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီအနေနဲ့ပြိုင်ဖက်မရှိဘဲထောက်ခံမဲ့အပြတ်အသတ်နဲ့နိုင်ခဲ့တာပါ။အခုလိုအတိုက်ခံ CNRP ပါတီကိုဖျက်သိမ်းခဲ့တာကြောင့်ရွေးကောက်ပွဲပေါ်ယုံကြည်မှုကျဆင်းနေချိန်မှာပြီးခဲ့တဲ့သတင်းပတ်တုန်းကလည်းအစိုးရကဝေဖန်တဲ့သတင်း website တရားစင်ကြောကိုအစိုးရကပိတ်ပင်လိုက်တာကြောင့်ရွေးကောက်ပွဲအပေါ်ယုံကြည်မှုပိုဆိုးဝါးလာခဲ့ပါတယ်။ခမာနီစိုးရပြုတ်ချပြီးနောက်ပိုင်း6နှစ်မြောက်ကျင်းပတဲ့ဒီရွေးကောက်ပွဲအတွက်မဲယုံတွေကစဖွင့်ပြီးကစားမှာပဲ33နှစ်ကြာအုပ်ချုပ်လာတဲ့ဝင်းကျုံဟွန်ဆန်ဟာသူ့ဇနီးဘန်ရနေနဲ့အတူဖနော်ပင်မြို့တော်ဆင်ကြီးဖုံးကမဲယုံကိုမဲလာပေးခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုထဲကိုတရားမဝင်ဝင်ရောက်လာသူတွေကိုဟန်တားရေးအတွက်မက္ကဆီကိုနယ်စပ်မှာတတိုင်းဆောင်မဲ့အစီအစဉ်အတွက်လွတ်တော်ကဘတ်ဂျက်ချမှတ်ပေးရင်အစိုးရလုပ်ငန်းလေပတ်မှုတွေရပ်တန့်သွားအောင်လုပ်ပြမယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းငွေနေမှာချိန်ချောက်လိုက်ပါတယ်။အတိုက်ခံဒီမိုကရက်အမတ်တင်အနေနဲ့ဒတိုင်းတိဆောက်မဲ့အစီအစဉ်ပါဝင်တဲ့နေဆက်လုံခြုံရေးဥပဒေကိုထောက်ခံမဲပေးတာအပြင်တခြားလူမှုကြည်ကြဲဆိုင်ရာတင်းကျပ်တဲ့ဥပဒေတွေကိုလည်းထောက်ခံဖို့သမ္မတထရမ့်ကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့သမ္မတထရမ့်အဆိုပြုထားတဲ့လူမှုကြည်ကြဲဆိုင်ရာဥပဒေကိုသဘောထားကွဲပြားနေကြတဲ့ Republican အုပ်စုတွေနဲ့ညညွတ်တဲ့ဒီမိုကရက်အမတ်တွေကမကြသေးခင်သတင်းပတ်တွေအတွင်းနှစ်ကြိမ်တိုင်တိုင်ပယ်ချခဲ့ပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူပုဂ္ဂိုလ်တူးချင်းစီရဲ့အရေးအချင်းပေါ်မူတည်ပြီးတန်းပြေအတွင်းဝင်လာခွင့် ပြုတဲ့လူမှုကြီးကြပ်ရေးစနစ်ကိုပြောင်းလဲဖို့အချိန်တန်ပြီဖြစ်တဲ့အကြောင်းတိုင်းပြည်အတွင်းကိုလူတော်တွေဝင်လာဖို့လိုအပ်ကြောင်းသမ္မတထွန်းက Twitter လူမှုကွန်ရက်ကတစဉ်ရေးသားခဲ့တာပါ2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွင်းမက္ကဆီကိုနယ်စပ်မှာတိုင်းဆောင်မဲ့ကိစ္စကိုသမ္မတထွန်းကရှင်းတန်းတင်ပြောကြားခဲ့တာဖြစ်ပါတယ်အဲ့ဒီတိုင်းတိဆောက်ဖို့အတွက်အမေရိကန်ဒေါ်လာ20ဘီလီယံကုန်ကျမယ်လို့ခန့်မှန်းထားပါတယ
်အမေရိကန်သမ္မတအနေနဲ့သတင်းမီဒီယာတွေကိုချင်းချောက်တိုက်ခတ်လိုက်တဲ့ပေါ်သမ္မတနဲ့တွေ့ခဲ့တဲ့ကမ္ဘာကျောင်း New York Times သတင်းစာထုတ်ပေသူကပြန်ခြေပပစ်တင်လိုက်ပါတယ်။အမေရိကန်သမ္မတ Donald Trump အနေနဲ့သတင်းမထုတ်ပြန်ပဲကိုရီးယားကိုယ်တော်သဘောသူနဲ့တွေ့ခဲ့တာကိုနားလည်မှုလွဲပြီးဒီဆွေးနွေးပွဲတဲ့သူပြောခဲ့တဲ့သတင်းမီဒီယာတွေဟာပြည်သူရန်သူဆိုတာကို Internet Twitter ကနေဖောက်ချလိုက်တာကြောင့်သူ့ဘက်ကလည်းအခုလိုပြန်ခြေပလိုက်ရတာလို့ဒီထုတ်ပေသူ AG Sales Barger ကမနေ့ကထုတ်ပြောလိုက်ပါတယ်။သမ္မတ Trump ကဇူလိုင်20ရက်ကအင်ပီရိုမှာ AG Sales Barger နဲ့တွေ့ခဲ့တဲ့ပွဲဟာသိကောင်းတယ်သတင်းမီဒီယာတွေသတင်းအတုတွေမိုးလုံးပြည့်ဖြန့်နေတဲ့ကြောင်းအကြာကြီးပြောပြနိုင်ခဲ့တယ်။နောက်ဒီသတင်းအတုတွေသတင်းစာသားအဖြစ်ပြောင်းသွားတာကြောင်းပြည်သူရန်သူဖြစ်လာနေတယ်ဒါစိတ်မကောင်းစရာပါလို့ပြောခဲ့ကြောင်း Twitter ကနေဖောက်ချရေးသားလိုက်ပါတယ်။ဒီပေါ်အမေရိကန်မှာအထင်ရှားဆုံးသတင်းစာပိုင်ရှင်ဖြစ်တဲ့ New York Times ဖြန့်ဝေသူ Sales Barger ကသမ္မတ Trump လက်ထောက်ကအခုလိုကိုယ်ရေးကိုယ်တော်သဘောထွေးဖို့ဖိတ်လာခဲ့တဲ့ပေါ်အရင်ထုံးစံအတိုင်းသတင်းထုတ်ပြန်မှုမလုပ်ဘဲဆိုတဲ့သဘောနဲ့တွေ့ခဲ့ပြီးသမ္မတ Trump ရဲ့သတင်းမီဒီယာပေါ်ရန်လိုတဲ့သဘောထားတွေအတွက်မိမိဘက်ကစိုးရင်ကြောင်ရှင်းပြဖို့လက်ခံတွေ့ဆုံခဲ့တာဖြစ်တယ်လို့ပြန်ပြောခဲ့ပါတယ်။ဖြန့်ဝေသူ Sales Barger ကဆက်ပြီးသမ္မတ Trump ပြောလာနေတဲ့သတင်းတူတွေဆိုတဲ့စကားကြောင့်အကွဲအပြဲတွေဖြစ်စေတာအပြင်အန်ဒီလည်းချီတယ်လို့သူပြန်ပြောခဲ့တယ်။ဒါအပြင်ပိုဆိုးတဲ့စကားဖြစ်တဲ့သတင်းထောက်တွေဟာပြည်သူရန်သူဖြစ်တယ်လို့ပြောလာတာကြောင့်လည်းသတင်းထောက်တွေကိုချင်းချောက်တာတွေအကြမ်းဖက်တာတွေပိုဖြစ်လာနိုင်တယ်တခြားနိုင်ငံကောင်းဆောင်တွေကလည်းအလားတူလိုက်ပြောပြီးသူတို့သတင်းမီဒီယာပေါ်ဖိနှိပ်ကြတွေပို့လို့လာမှစွင့်ကြအောင်သူပြန်ရှင်းပြခဲ့တယ်လို့ဆိုပါရခင်ဗျာ
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာအိန္ဒိယနိုင်ငံအရှေ့မြောက်ဒေသအာတန်ပြည်နယ်အတွင်းမှာရှိတဲ့ဒေသခံနိုင်ငံသားဖြစ်ရင်းနဲ့ဆိုင်တဲ့အပြစ်ဒဏ်ဥပဒေမူကြောင်းကိုအစိုးရကထုတ်ပြန်လိုက်ပြီဖြစ်ပါတယ်နိုင်ငံသားမပုံတင်ခြင်း NRC ပြုလုပ်စဉ်ကစည်းရင်းနဲ့မပါဘဲကြံခဲ့တဲ့လူ၄သန်းအနေနဲ့ဒီဥပဒေအရနိုင်ငံသားဖြစ်ကြောင်းအပြစ်အဝပြန်လဲလျှောက်ထားခွင့်ရှိမယ်လို့အိန္ဒိယအစိုးရကပြောပါတယ်ဒါဟာအာတန်ပြည်နယ်အတွင်းမှာရှိနေတဲ့ဘင်္ဂါလီစကားပြောမွတ်စလင်တွေအတွက်ပြစ်မှတ်ထားလုပ်ဆောင်ခြင်းဖြစ်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်အဲ့ဒီဘင်္ဂါလီတွေဟာတိုင်းပြည်အတွင်းတရားမဝင်ဝင်ရောက်နေထိုင်သူအဖြစ်အိန္ဒိယအစိုးရကသတ်မှတ်ထားတာပါပါကစ္စတန်လက်အောက်ကဘင်္ဂလားဒေ့ရှ်ခွဲထွက်ရေးအတွက်လွတ်လပ်ရေးတိုက်ပွဲတွေဖြစ်ခဲ့တဲ့1990ခုနှစ်တည်းအတွင်းသိမ်းနဲ့ချီတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအိန္ဒိယဘက်ကိုထွက်ပြေးလာခဲ့ကြတာပါအိန္ဒိယနိုင်ငံသားဖြစ်ရေးအတွက်အာတန်ပြည်နယ်သားတွေအနေနဲ့သူတို့မိသားစုဝင်တွေဟာ1982ခုနှစ်မတ်လ24ရက်နေ့မတိုင်ခင်ကတည်းကပြည်နယ်အတွင်းနေထိုင်ခဲ့တယ်ဆိုတဲ့သက်သေအထောက်အထားပြရမှာဖြစ်ပါတယ်အနာစီစနစ်အရနိုင်ငံသားဖြစ်ရေးအတွက်လူသန်းပေါင်း30လျှောက်ထားခဲ့တာမှာအဲ့ဒီထဲက၄သန်းဟာနိုင်ငံသားအဖြစ်အတိမတ်မပြုတ်ခံရတဲ့အတွက်သူတို့နိုင်ငံသားဖြစ်ရေးကိစ္စဟာတောင်းမတင်ရေးမကျဖြစ်ကြံနေခဲ့တာပါအိန္ဒိယအနာဘိုင်းကတော့ဘသူ့ကိုမှချက်ချင်းပြည်နေတာပြေးမှာမဟုတ်ဘူးလို့ပြောပါတယ
်။ကမ္ဘာကျော်ခဲ့တဲ့မလေးရှားလေယာဉ်ပျောက်ဆုံးမှုသတင်းအစနာကိုဘလို့မှဆက်ရှာလို့မရဖြစ်နေတယ်လို့စုံစမ်းစစ်ဆေးသမားတွေကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။လွန်ခဲ့တဲ့လေးနှစ်ကပျောက်ဆုံးခဲ့တဲ့မလေးရှားလေယာဉ် MH370 ရှာဖွေအဖွဲ့ကောင်ဆောင်ကုဆုချုံးကအခုလိုပျောက်ဆုံးခဲ့ရခြင်းအကြောင်းကိုဘလို့မှရှာလို့မရဘူးဖြစ်နေတယ်လို့ကွာလာလပူမြို့တော်မှာဒီနေ့သတင်းတောက်တွေကိုထုတ်ပြောလိုက်တာပါ။ကုဆွန်ချွန်းကဆက်ပြီးဒီလင်းကိုတောင်ဝင်းတရသမှုတရတဲ့တခြားတယောက်ကအတင်းဝင်တက်မောင်းခဲ့လာတဖွဲ့ဘက်ကဝင်နှောက်ရှက်ပြီးဥပဒေမဲ့လုခဲ့လာဆိုတာအတိအကျဘာမှကိုမပြောနိုင်ဘူးလို့ဆိုခဲ့ပါတယ်ဒီလင်းပျက်စီးဆန္ဒတွေတွေ့ခဲ့ရင်တော့ဘာကြောင့်အခုလိုလင်းပျောက်ဆုံးခဲ့ရတာကိုအဆုံးဖြတ်ပေးနိုင်မှာဖြစ်တယ်လို့လည်းကုဆွန်ချွန်းကဆက်ရှင်းပြခဲ့ပါတယ်ဒီစင်ကစားပေါ်လင်းပေါ်ပါသွားပြီးပျောက်ဆုံးခဲ့ရတဲ့သူတွေနဲ့လင်းမှုရန်တွေရဲ့မိသားစုတွေကတော့စိတ်ပြက်မိကြောင်းနဲ့စုံစမ်းစစ်ဆေးမှုအားနည်းချက်တွေရှိကြောင်းပြောနေခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာအဆက်မပြလောင်ကျွမ်းနေတဲ့တုံးမီကြောင့်သေဆုံးသူ6ဦးအထိရှိသွားပြီဖြစ်ပါတယ်။ဘယ်သူဘဝဆိုတာမသိရသေးတဲ့အခုသေဆုံးသူတွေဟာတုံးမီအန်ဒီရရှိတဲ့အတွက်ဘေးလွတ်ရာရွှေ့ပြောင်းနေထိုင်မှုသက်ဆိုင်ရာကသတိပေးတဲ့ကြားကရွှေ့ပြောင်းတာတွေမလုပ်ဘဲဆက်နေခဲ့ကြသူတွေဖြစ်တယ်လို့ Shastar KI ရဲ့အရာရှိတွန်ဘိုချန်ကိုကဒီနေ့ကနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သေဆုံးသူတွေထဲမှာကလေးငယ်2ဦးနဲ့သူတို့ရဲ့အဖိုးအဖွားတွေအပြင်မိသားသမား2ဦးပါဝင်ပါတယ်နောက်ထပ်လူဒါဇင်ကျော်လည်းပျောက်ဆုံးနေစေဖြစ်ပါတယ
်ဂရိနိုင်ငံအေသင်မြို့အရှေ့ပိုင်းမှာပြီးခဲ့တဲ့သတင်းဘက်ကလောင်ချွမ်းခဲ့တဲ့တော်မီကြီးကြောင့် သိဆုံးခဲ့ရသူတွေရဲ့ကျဉ်ချံရုပ်လောင်းတွေကိုမြေမြုပ်တချို့တွေစတင်နေပါပြီ။မိလာမှုတန်အဆိုးအဝါဆုံးခံခဲ့ရတဲ့နမကြီးပန်းဖြေချေရမာတီမှာမနေ့တနင်္ဂနွေနေ့ကပြုလုပ်ခဲ့တဲ့ဒီအတုပခန္ဓာတွေကိုလူတွေရာနဲ့ချီတက်ရောက်ခဲ့ကြပါတယ်။ခရီးအာနာပိုင်တွေဘက်ကတော့ရှိုမီခါနဲ့ဒီတော်မီစလောင်ခဲ့ရတာဖြစ်ပြီးပူပြင်း၆တွေ့တဲ့ရာသီဥတုနဲ့တနအီ100ကီလိုမီတာနှုန်းနဲ့တိုက်နေတဲ့လေပြင်းတန်ကြောင့်အလင်းမှန်ပြက်နဲ့လောင်ကျွမ်းခဲ့ရတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမှာတနင်္ဂနွေနေ့ကအင်အားပြင်းငလျင်တန်ခံခဲ့ရတဲ့လွန်ဘုတ်ကျွန်းကိုတမရချိုဂိုဝီဒိုဒိုဒီကနေ့တွားရောက်ခဲ့ပြီးငရင်ကြောင့်အိုးအိမ်ဆုံးရှုံးခဲ့ရသူတွေကိုငွေကြေးကူညီထောက်ပံ့ပေးသွားမယ်ကြောင်းကတိပြုပြောဆိုခဲ့ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါ။အခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံတဝမ်းဒီရပိုင်းအတွင်းမှာမိုးတုံမိုးဆက်လက်အားကောင်းနေပြီးမိုးသက်လေပြင်းတွေကြာရောက်နေတာကြောင့်မွန်ပြည်နယ်နဲ့ကရင်ပြည်နယ်အတွင်းမှာမြေကြီးတက်ရေကြီးမှုတွေဆက်ဖြစ်နေပြီးလမ်းပန်းဆက်သွယ်မှုပြတ်တောက်တာတွေအိုးအိမ်အဆောက်အဦနှင်းမြုပ်မှုတွေရှိနေပါတယ်။ရေဘေးကြောင့်ပြည်နယ်နဲ့တိုင်းငါးခုမှာဒေသခံတသိန်းကျော်ကိုဘေးလွတ်ရာခိုလုံနေရပြီးတေဆုံးသူအရေအတွက်ကတော့12ဦးထက်မနည်းရှိသွားပါပြီ။ပျောက်ဆုံးသူအတော်များများလည်းရှိနေပါတယ်။ဒီအကြောင်းကို VW သတင်းတောက်နိုင်ကွန်းအိမ်စုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်။
တရပိုင်းတွင်မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွင်မှာရေကြီးမှုဖြစ်ပွားခဲ့ပြီးရေဘေးဒုက္ခသည်တွေပြင်လူသေဆုံးမှုအထိဖြစ်ပွားလာနေခဲ့တာပါမွန်ပြည်နယ်ဘီလင်းမြို့နယ်မှာရေကြီးမှုတန်ကိုဆိုးရွားစွာခံရသလိုရေကြီးမှုကြောင့်ရန်ကုန်ဘီလင်းမော်လမြိုင်မော်ရော်ကားလမ်းပိတ်ထားရလို့ကုန်စည်နဲ့သွားလာရေးပြတ်တောက်နေတယ်လို့တောင်းရောက်ကူညီပေးနေတဲ့မွန်ပြည်နယ်တိုင်းဒေသလုံခြုံရေးများတင်တွင်းမှုမင်းပညာဆန်းကအခုလိုပြောပါတယ
်အဓိကကြီးရှန်လာတာပေါ့နော်အဲ့တော့ဒီဒီလေးအတွင်းဘက်ကရွာတွေကရေမြုပ်ရေမြုပ်တဲ့အတွက်ဒီလူတွေကတော့သွားလို့လည်းမရလာလို့လည်းမရပါဘူးအဓိကကတော့စားတောက်နေဖို့ခံရခက်ခဲရှိတာပေါ့အခုကကားတွေမပေးသွားဘူးလေအတော်လုံးရပ်ထားတယ်အိမ်မှာရှိတဲ့မော်တော်နဲ့နည်းနည်းပါးပါးကူးတာလည်းအဲ့ဒါလည်းသွားရတာလောက်တဲ့လူတွေပဲများတယ်ခကြီးတွေလည်းမပေးကူဘူးဆိုရေအနေရဲ့ရှိအောင်ဒီမော်လမြိုင်ရန်ကုန်လမ်းကတော့ပိတ်ထားတယ်ပေါ့နော်အခုလိန်ရင်တော့လုတ်ပြီးနေတယ်အရေးကြီးတယ်ဆိုရင်တော့လိန်ရင်နဲ့သွားဖို့ကုန်စည်စင်းမှုကတော့မရှိတော့ဖြစ်သွားတယ
်လက်ရှိဘီလင်းမြို့နယ်မှာရေဘေးကယ်ဆယ်ရေးလှုပ်ဆောင်နေတဲ့အခြေအနေကိုတော့မုံမြင်လေလှုပ်တော်ကိုစလေတောက်သားခင်နိုင်ဦးကအခုလိုပြောပါတယ
်ဒီလိုဆောင်ကျမ်းမှာနေထိုင်ရရှိနေထိုင်တဲ့ပြည်သူ12,303ရှိတယ်အဲ့ဒီလူတွေကိုကျွန်တော်တို့သောက်ပံ့ပစ္စည်းတွေခင်းတဲ့ပြည်ကြီးရောက်အောင်ဖွဲ့စည်းပေါင်းစုံပေါင်းဆက်ပြီးတော့ပို့ပေးနေပါတယ
်ဘီလင်းမြို့နယ်တွင်ရေကြီးလေပြင်းတိုက်ခတ်မှုကြောင့်ထိခိုက်တေဆုံးမှုနဲ့နေအိမ်ပျက်စီးမှုအခြေအနေကိုတော့ဘီလင်းမြို့လူမှုဖွဲ့စည်းရဲ့ညှိနှိုင်းရေးမှူးသောအိမ်မာကအခုလိုပြောပါတယ်
ထိခိုက်တေဆုံးမှုဟာပထမဦးဆုံးကယ်ဆယ်ရေးလုပ်တဲ့တပ်မတော်သား3ဦးပါအခုလက်ရှိအနက်ကြီးဘက်အချမ်းကအယောက်20ပျောက်ဆုံးတယ်လို့ကြားပါတယ
်ဘီလင်းမြို့ဒုက္ခသည်စခန်းမှာလိုအပ်တဲ့အကူအညီရနေပေမဲ့ဝေးလံခေါင်ပါတဲ့ကျေးရွာတွေမှာအကူအညီမရောက်တာရှိနေတယ်လို့အခက်အခဲတွေရှိနေတယ်လို့လည်းသောအိမ်မာကပြောပါတယ်မုံပြင်းနယ်တွင်ကြံ့မြို့မြို့နယ်ရေးမြို့နယ်ဘက်မှာရေကြီးမှုဖြစ်ပွားခဲ့ပြီးရေဘေးဒုက္ခတွေထောင်ထဲကြီးရှိနေသလိုပေါင်မြို့နယ်ဘက်မှာလေပြင်းတိုက်ခတ်မှုကြောင့်အင်ဂျီ30ဝန်းကျင်ပျက်စီးမှုဖြစ်ပွားခဲ့ပါတယ်။တထုံမြို့နယ်တွင်မှာလည်းမိုးဆက်မပြတ်ရွာသွန်းနေမှုကြောင့်ဇူလိုင်လ29ရက်နေ့ထိရေဘေးကယ်ဆယ်ရေးစခန်း၄ခုမှာလူရေ930ဦးလာရောက်ခိုလုံနေကြရပါတယ်။ဇူလိုင်လ26ရက်နေ့ကစပြီးတော့မိုးဆက်မပြတ်ရွာသွန်းမှုတောင်ကျရေစီးဆင်းလာမှုပင်လယ်ရေတည်ရေတက်လာမှုတွေနဲ့ကြုံကြိုက်လာတာကြောင့်အနည်း90ကျော်တွင်ရေကြီးမှုတွေဖြစ်ပွားလာနေတာပါအလားတူကရင်ပြည်နယ်ဘက်မှာလည်းရေကြီးမှုကြောင့်မြို့နယ်6မြို့နယ်ကဒေသခံပြည်သူတွေရေဘေးသိမ်းရှောင်နေရပါတယ်ကရင်ပြည်နယ်တွင်ရေကြီးမှုကြောင့်ကြုံတွေ့နေရတဲ့အခြေအနေကိုတော့ကရင်ပြည်နယ်သာသနာ့ရေးဝန်ကြီးဦးမင်းတင်ဝင်းကအခုလိုပြောပါတယ
်ဒီနေ့ငလမလောက်ကျသွားတယ်ဆိုပေမဲ့မြို့ပေါ်မှာဖြစ်တော့အဲ့ဒီတိုင်းဒီတိုင်းပဲလို့ပဲဖြစ်နေတာပေါ့နော်ရေဘေးကယ်ဆယ်ရေးစခန်းက18ခုရှိတယ်လူရေက13,200ကျော်လောက်ရှိတယ်။ကျွန်တော်တို့ကရင်ပြည်နယ်ခေါင်းဆောင်မြို့နယ်ရှိတဲ့နေရာမှာ6မြို့နယ်အရေးပေါင်းတာ။လူသေဆုံးမှုကတော့မနေ့လုံကသိဆိုရင်တော့5ယောက်6ယောက်လောက်ရှိတယ်။ရေနဲ့ဖေတွေပေါ့နော်
။ကရင်ပြည်နယ်ဖားအမြို့ပေါ်မှာရေဘေးကယ်ဆယ်ရေးစခန်း18ခုဖွင့်လှစ်ထားရပါတယ်။ဖားပေါ်မြို့နယ်တွင်းမှာမိုးပြန်လည်ရွာသွန်းမှုနဲ့သူတန်လွေမြစ်ရေရုံးစလင်းချောင်းထိတက်လာတာကြောင့်ရေကြီးမှုဖြစ်ပွားခဲ့လို့ရေဘေးရှောင်စခန်း10ခုဖွင့်လှစ်ထားပြီးရေဘေးရှောင်စုစုပေါင်းအိမ်ထောင်စု296စုလူရေ1340ဦးရှိနေပါတယ်။ဒီရက်ပိုင်းတွင်ရေကြီးမှုတွင်မုံပြင်းနယ်ဘက်မှာကယ်ဆယ်ရေးလှုပ်ဆောင်နေတဲ့တပ်မတော်သား3ဦးသေဆုံးပြီးပြင်းပြင်းနယ်ဘက်မှာတော့6ဦးရေနစ်သေဆုံးခဲ့တာကြောင့်9ဦးထက်မနည်းသေဆုံးခဲ့တယ်လို့တပ်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့ပါတယ်။ဒီရက်ပိုင်းရေကြီးမှုတွင်တိုင်းနယ်ပြည်နယ်9ခုကထိခိုက်မှုအခြေအနေကိုတော့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီညွှန်ကြားရေးမှူးဒေါက်တာမင်းသိန်းကအခုလိုပြောပါတယ
်။ဒီနေ့
ठीक बोलो तो ये नीले ठीक ये ना रो चलो जन तो तेरी ना दाऊन ये पिता भी तेरी सोंग ये रो सब तो उसी दावी का वैसे ही माँ चलो बीन दाई नागू माँ सच्ची ने दी है कि ये मोए तेंदारी पकु मुहे चिड़ी दारी माँ चलो रा इवेशन सपने सच्ची ने बादे चलो सच्ची थी शिव्यां वैसी ने दावी सुबह नखन सखन माँ नहीं आश्चर्यने
မုံပြင်းနဲ့ကရင်ပြင်းနဲ့အတွင်းရေကြီးမှုကြောင့်ရေဘေးတို့ကတဲရီကိုလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့တပ်ဆိုင်ရာပြည်နယ်အစိုးရတို့ကနေအချိန်နဲ့တပြေးညီအကူအညီပေးဆောင်နေတယ်လို့ဝန်ကြီးဦးမင်းသိန်းဝင်းကပြောပါတယ်အမျိုးသားတဘာဝပေးအန်တဲ့ဆန်ရစီမံခန့်ခွဲမှုကော်မတီအနေနဲ့ကရင်ပြည်နယ်ဖအံမြဝတီပုဂိုးမြို့နယ်ရွှေဂျင်းမြို့နယ်နဲ့မတောင်မြို့အပ
မြေပြူရေလွှမ်းမှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုအရေးပေါ်ရွှေ့ပြောင်းပေးနေရတယ်ဆိုတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မုတ်တုံမိုးကြောင့်ဒုက္ခသည်စခန်းကတက်ကြီးရွယ်ဦးရီနဲ့နာမကျန်းဖြစ်သူတွေအပါအဝင်ဒုက္ခသည်တွေမှာနေစရာအတော်လေးခက်ခဲဖြစ်နေရပြီးဒုက္ခသည်စခန်းတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလအဖွဲ့အစည်းတွေဘက်ကတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုအရေးပေါ်ဆောင်ရွက်ပေးနေကြတယ်လို့ဒုက္ခသည်တွေကပြောပါတယ်။ကူတူပလောင်နဲ့ဘာလူခါလီကဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆူမွန်ကစူးစီးတင်ပြထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကနေဆလို့မိုးတိထန်စွာရွာသွန်းတဲ့အတွက်ရေလွှမ်းမှုတွေဖြစ်ပြီးမြေပြိုကျတာကြောင့်မြန်မာပြည်ဘက်ကနေတင်းရှောင်လာတဲ့ဒုက္ခသည်သိန်းနဲ့ချီခိုလုံနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကယာယီဒုက္ခသည်စခန်းတွေထဲကရိုဟင်ဂျာဒုက္ခသည်တွေဟာရေဘေးဒဏ်ကိုအလူလဲခံနေရပါတယ်။ဒုက္ခသည်တွေကိုနေရာချပေးထားတဲ့မြေကမှုတွေတောင်ကုန်းတွေပေါ်မှာယာယီတဲလေးတွေတိစောက်ထားရတဲ့ဒုက္ခသည်တွေရဲ့တဲတချို့ကလည်းမိုးစတိုက်တိထန်စွာရွာသွန်းမှုနဲ့လေပြင်းမုန်တိုင်းဒဏ်ကြောင့်ပျို့ကျပျက်စီးခဲ့ရတယ်လို့မြေပြိုကျမှုတွေဖြစ်နေတဲ့အတွက်ဒုက္ခသည်တွေအတွက်ကအတော်လေးစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။လက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုအီဆလန်ကအခုလိုပြောပြပါတယ်
။ဒီက25ရာနှစ်ဖြစ်တော့မအစမတားရွာသွန်းမှုကြောင့်မြေကြီးမှုဒေသမှုဖြစ်ခဲ့ပါတယ်။ဆွမ်းမြာပါစီရေကြီးလို့လူတွေကဒုက္ခရောက်တာကိုသိနေရပါကျွန်တော်ရဲ့ဘာလိုခလေးရအနောက်ဘက်ကျန်တဲ့ကုတုခလာရဲ့အနောက်ဘက်ကျန်တဲ့ဆမစီမြေပြုံမှုကြောင့်နေရင်းတဲ့အပေါ့တွေအများကြီးပြတ်ပြတ်ဖြစ်ရတယ်။နောက်သရှုလိုတွေဒဏ်ရာရရှိတာလည်းရှိတယ်။နောက်ကောင်းကောင်းတောင်းတောင်းမှာရှိတဲ့ဒုက္ခတွေကိုအယုံဝအဖွဲ့စင်းနဲ့ကမ္ဘာ့သမဂ္ဂဒုက္ခတွေနဲ့ဆိုင်တဲ့ UNESCO အဖွဲ့ကြီးကသူကဒီလိုလောကကိုဆွေးပြောင်းနေတာပါခင်ဗျ။ဒီမှာမှာဒီဒုက္ခတွေစကံပေါင်းစကံ24ခုရှိပါတယ်။အခြားရောက်တာအမျိုးမျိုးပေါ့ဝင်းချဝင်းပြရောက်တာတို့လက်ချရောက်တာတို့တချို့နေရာမှာစိတ်ကော်တာကိုတွေ့ရပါတယ
်မိုးတဲ့လေတန်းခဏနေအောင်လို့ယာယီဒုက္ခသည်စခန်းတွေကတဲလေးတွေအတွက်ခိုင်ခန့်တဲ့အစာအုပ်တွေအမိုးကားတွေအရေးတကြီးလိုအပ်နေပါတယ်လို့လဲဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီးကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥမ္မောင်မောင်ကပြောပြပါတယ
်ဒုက္ခသည်စခန်းမှာတင်ရတာဆွေးနေရတာနေရာတမှာဖြစ်ရှိနေတယ်အခုဒီမှာရှိတဲ့လူတွေကတော်တော်များများဟောလေစွန့်ဖန်ခံရတာတို့အမိုးကားတွေပါတွေလိန်နေပါသွားတာတို့အဲ့လိုမျိုးတွေပုံနေမင်းရောအခုကျွန်းကျွန်းနေရတယ
်ဟုတ်ကဲ့အဲ့တော့ဘလို့ကမ့်တာဝန်ခံတွေကလုတ်ပေးနေတာတွေ့လဲရှင
်အခုဒီမှာရှိတဲ့ UNIRM နဲ့တခြားဟောယူနီစီယာတွေစီဘလို့တခြား MS ဘလို့တခြားညိုအပိုစီတွေကဒီမှာတော်တော်များများနေတဲ့ရှိတဲ့နေရာကနေတခြားဟောနေတဲ့မရှိတဲ့နေရာကိုသူတို့ရှင်းပြနေတာပါ
ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကြား No Man Land လို့ခေါ်တဲ့နေဆက်မြင့်ဒီလိုဆုံးမှာနေထိုင်နေရတဲ့ထောင်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းရာသီဥတုစိုးဝါလွန်းတဲ့ဒဏ်ကြောင့်လက်တလောနေစရာအခက်ခဲစားနပ်ရိက္ခာအခက်ခဲတွေအတော်လေးတွေ့နေကြရတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာခိုးလုံနေထိုင်သူတွေကသူတို့ကြားသိရသမျှအခုလိုပြောပြပါတယ
်။နောက်တစ်ခုရှိတာဟိုနေစဲ normal slime မှာပေါ့ normal slime zero line မှာပေါ့ဗျာသူတို့တမိုးတွေပါတယ်စားလို့မရပြီတော့သူတို့တခြားနေရာကိုကုလုံနေရတာနေရာတမှာရှိတယ
်။ဒီလား25 26မှာဆိုရင် zero line ဒုက္ခသည်စခန်းမှာဆိုရင်ရေတော်လေးရေလွတ်မှုခဲ့တယ်ရဲ့ကြီးလို့သူတွေကဒုက္ခရောက်ကြလို့သူတို့ကတခြားနေရာကိုကြောင်းချဲပြီးတော့နေရတာအဲ့လောက်ဖြစ်ဖြစ်ပါတော့ အခုကတော့ဒီတရနေရတော့ဒီတရအဖို့ကြီးအနေနဲ့ဆောင်းချက်ပါပြော
တာဒါကတော့ဥယီဇလန်နဲ့ဥမောင်မောင်တို့ကနိုမန်လန်မှာနေထိုင်သူတွေရဲ့အခက်အခဲကိုပြောပြပေးခဲ့တာပါအခုမိုးရာသီကုန်လာတဲ့အချိန်ကြရင်တော့ဘင်္ဂလားဒေ့ရှ်ပင်လယ်အော်အတွင်းကကျွမော်ကိုရိုဟင်ဂျာဒုက္ခသည်တွေကိုပြောင်းပြီးတော့ထားတော့မယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြီးခဲ့တဲ့သတင်းပတ်တုန်းကကြေညာခဲ့ပါတယ်ဒါပေမဲ့လို့တော့ရိုဟင်ဂျာတွေကအဲ့ဒီကျွဟာအသက်အန္တရာယ်ဆိုးရရပြီးလုံခြုံစိတ်ချမှုမရှိတဲ့အပြင်ကဘာကြီးနဲ့ပါအဆက်အသွယ်ပြတ်တောက်သွားမဲ့အရေးကြောင့်မသွားလိုဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောက်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥယီဇလန်ကပြောပါတယ်
ကျွန်တော်တို့ကနောက်တစ်ခုစွန့်ရင်ကတော့ဗက်ရှန်ဆော့ဆိုလိုတော့ကျွန်တော်တို့ကိုတွန်းချဖို့အကိုနောက်ပိုင်းကဒီရှင်းလာမဲ့လာမှာကျွန်တော်တို့လိုတဒါရှင်းလာတယ်ကိုကျွန်တော်စားပြနေလာပါတယ်အဲ့ဒီကတွေ့ကြလဲကျွန်တော်တို့အလုံးစွန့်ရင်ပါတယ်ဘာကြောင့်လို့စီးဒီပမုတ်တရားရဲ့ပက်လေအလေးပုံမှာကျွန်တော်စွန့်ပါအဲ့ဒီဒေသကိုရှင်းပြောင်းဖားမယ်ဆိုရင်ကျွန်တော်တို့ရဲ့ဒုက္ခတွေအတွက်တော့အလုံးစုံကြီးပြရရှိပါတယ်။ဘာဖြစ်လို့ဒီကဘာနဲ့လဲကျွန်တော်တို့အဆက်တွေပြတ်သွားမှာ။နောက်လူတွေနဲ့လည်းဆက်တွေကတော့ပြတ်သွားသွားမှာလို့ကျွန်တော်တို့အဲ့ဒီဒေသမှာနေဆိုင်ရမယ်ဆိုရင်အပြည့်အဝတွေရှင်းနိုင်တယ်လို့ကျွန်တော်တို့လည်းယူဆပါတယ်ခင်ဗျာ။
မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေကိုရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေလို့ပဲသုံးထုတ်ပြီးတော့နိုင်ငံတကာကသုံးနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးကိုတော့အတိအမှတ်မပြုပါဘူး။ဒါပေမဲ့လည်းဒီဒုက္ခသည်တွေကိုစစ်စစ်ပြီးတော့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံခေါ်ယူမယ်ဆိုတာကိုကတိပြုထားပါတယ်။အခုလက်တလောအချိန်တွေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေအတွက်နေစဉ်ပေးပို့နေရတဲ့စားနပ်ရိက္ခာဆေးဝါးထောက်ပံ့မှုနဲ့လူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးပစ္စည်းတွေပေးပို့နိုင်အောင်ဆက်သွယ်ထားတဲ့အဓိကလမ်းမကြီးတွေဆက်သွယ်မှုလမ်းကြောင်းပြတ်တောက်မသွားရအောင်လို့ပူပေါင်းဆောင်ရွက်နေကြတယ်လို့ဒုက္ခသည်တွေက VOA မြန်မာပိုင်းကိုပြောပါတယ်ရှင
်မြန်မာတိုင်းမှာအကြီးအမားဆုံးနိုင်ငံရေးပြောင်းလဲမှုဖြစ်ပေါ်စေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးပေါ်ပေါက်ခဲ့တာအခုဆိုရင်နှစ်30ရှိလာပါပြီရှစ်လေးလုံးရေတော်ပုံအတွင်းနဲ့အဲ့ဒီရဲ့နောက်ဆက်တွဲကာလတွေမှာဒိုင်းပြည်ရဲ့ဒီမိုကရေစီအရေးအတွက်အသက်ပေးလူသွားကြသူတွေရဲ့မျှော်မှန်းချက်တွေဘယ်လောက်အထိအကောင်အထည်ဖော်နိုင်ပါပြီလဲဒီပေါ်မှာသောရရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။တိုက်ရိုက်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။တိုက်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းကိုဆွေးနွေးချင်တာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0239233999လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။အင်္ဂါနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ကမ္ဘောဒီးယားအာဏာရပါတီနဲ့ဝန်ကြီးချုပ်ဟွန်ဆန်းတို့အတွေ့အောင်ပွဲနဲ့ဆုံးသတ်ခဲ့တဲ့မနေ့တနင်္ဂနွေနေ့ရွေးကောက်ပွဲရလဒ်ကိုနိုင်ငံတကာအတိုင်းအဝိုင်းကလက်မခံကြဖို့အတိုက်ခံပါတီကဒီကနေ့တနင်္လာနေ့မှာတိုက်တွန်းလိုက်ပါရယ်။2018ခုနှစ်ဇူလိုင်လ29ရက်ဟာကမ္ဘောဒီးယားဒီမိုကရေစီတည်ဆုံးတဲ့နေ့ဖြစ်တဲ့ဒီမိုကရေစီအစားအကျွင်းမဲ့အာဏာရှင်နဲ့အစားထိုးလိုက်တာဖြစ်တယ်လို့အတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်ဆယ်ရေးပါတီ CNRP ရဲ့ဒုတိယဥက္ကဋ္ဌမစ္စတာဆူချူဝါကပြောပါရယ်ဖနွန်ပင်မျိုးတော်ကနေဒေးဗစ်ဘောလ်သတင်းပေးပို့ထားတာကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင
်ရုပ်ပြဒီမိုကရေစီဟာအနှစ်သာရခင်မဲ့ပါတယ်အခုလောက်တဲ့ရွေးကောက်ပွဲဟာစစ်မှန်တဲ့အတိုက်အခံမပါနောက်လွတ်လပ်တဲ့မီဒီယာတွေကိုအင်တာနက်အွန်လိုင်းပေါ်မှာရေးသားဖော်ပြခွင့်ကိုကန့်သတ်ပိတ်ပင်ထားပြီးကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့33နှစ်ကြာအုပ်ချုပ်မှုတက်တန်းတိုးနှိုင်ဖို့ပဲဖြစ်ခဲ့ပါတယ်။ခံမှန်းထားတဲ့အတိုင်းပဲကမ္ဘောဒီးယားပြည်သူပါတီကပြက်ပြက်သားသားအောင်ပွဲခံပါတယ်။အချောင်းရင်ကတော့အဓိကအတိုက်အခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာဖျက်သိမ်းပြီးကောင်းဆောင်ကိုတော့အစိုးရကိုဖြုတ်ချဖို့ကြံစီမှုဆွဲချက်နဲ့ထောင်ချခဲ့တာကြောင့်ပါ။ဟွန်ဆန်ရဲ့ကမ္ဘောဒီးယားပြည်သူပါတီကအမေရိကန်နဲ့ဥရောပသမ္မတတို့ကရွေးကောက်ပွဲစောင့်ကြည့်သူတွေကိုခွင့်မပြုခဲ့ဘဲတရုတ်ရုရှားနဲ့အီရန်တို့အပါအဝင်တခြားနိုင်ငံကလူတွေကိုပဲခွင့်ပြုခဲ့ပါတယ်။ ICAPP ကလေဗနန်အဖွဲ့ဝင်တစ်ဦးဖြစ်တဲ့ယူဆပ်အဝတ်ကတော့ရွေးကောက်ပွဲလေ့လာစောင့်ကြည့်သူတဦးပါ။ဒါပေမဲ့သူ့ကိုဘယ်သူကအကုန်ကြခံတယ်လဲဆိုတဲ့မေးခွန်းကိုတော့မဖြေပါဘူ
း That's irrelevant question. You have to ask about the elections.
ဒါဘာမှဆိုင်တဲ့မေးခွန်းမှာရွေးကောက်ပွဲအကြောင်းပဲမေးရမှာပါ။ကျွန်တော်လည်းလက်မှတ်ဖို့ဘလို့ပေးခဲ့တယ်လဲဆိုတာမေးရမှာမဟုတ်ပါဘူး။ခင်ဗျားလည်းလည်းမဟုတ်ပါဘူး။ကုပ္ပသာပေးခြင်းလည်းပေးမှာပေါ့။ဘာကြောင့်ဒီလိုမေးတာလဲ
။ရွေးကောက်ပွဲစောင့်ကြည့်သူတွေရဲ့နောက်ထပ်ပြဿနာတစ်ခုကဟန်ပြရွေးကောက်ပွဲအဖြစ်အတိုက်အခံတွေကပြောဆိုပြီးတပိတ်မှောက်ဖို့တိုက်တွန်းချက်အပေါ်မှာပြောဆိုချက်ဖြစ်ပါတယ်။ နီဘောပါလီမန်အဖွဲ့ဝင်အာဂျွန်းထပါကအခုလိုပြောပါတယ
် The developing country like Cambodia
Cambodia လို့နီဘောလို့ဖွံ့ဖြိုးတဲ့နိုင်ငံတွေမှာအဓိကနိုင်ငံရေးပါတီမှာမပါသူတွေကရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်မှာဖျက်လို့ဖျက်စီးလုပ်ကြပါတယ
်ကမ္ဘောဒီးယားနိုင်ငံမှာမဲပေးမှုကမပေးမနေရမဟုတ်ပေမဲ့လည်းမဲမထက်ရေးစီယုံလှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကပြစ်မှုဆန်ရအရေးယူမှုလုပ်တာတွေကိုတော့မတားနိုင်ပါဘူးတချိန်တည်းမှာပဲမဲဆန္ဒရှင်တွေပြက်ကွက်မှုမရှိအောင်ချင်းချောက်တာအာဏာရပါတီရဲ့စီယုံရေးဘွဲတွေကိုတက်ရောက်ဖို့ငွေပေးတာမျိုးတွေလည်းရှိပါတယ်စစ်မှန်တဲ့အတိုက်အခံမရှိတာနဲ့အတူအပြစ်အနာအစာတွေမြလှတဲ့ရွေးကောက်ပွဲမှာမဲထွက်ထဲသူအရေးအတွက်ကသာသူ့ကိုတရားဝင်ဖြစ်စေမယ်လို့ဝန်ကြီးချုပ်ဟွန်ဆန်းကယုံကြည်ထားတာပါပြန်လည်ရင်ကြားစီရင်နဲ့ဖွံ့ဖြိုးရေးရန်ပုံငွေအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဂျွန်မက်ကောလစ်ကတော့သူစောင့်ကြည့်တဲ့မဲယုံတိုင်းမှာပင်မဲက20ရာခိုင်နှုန်းကနေ35ရာခိုင်နှုန်းလောက်ရှိနေတာကြောင့်မဲထွက်ထဲသူအရေးအတွက်အပေါ်မှာထိခိုက်စေတယ်လို့ပြောပါတယ
်မဲရဲ့တွဲမှုမှာကမ္ဘောဒီးယားရဲ့ဒုတိယအကြီးဆုံးပါတီကိုထဲတဲ့မဲတွေကိုပယ်မဲအဖြစ်ရေးတွက်ခဲ့တာကတော့သိပ်ပြီးထူးခြားပါတယ
်ဒါပေမဲ့အများစုကတော့အသေးစိတ်အချက်လက်တွေအပေါ်မှာသိပ်ပြီးတော့စိတ်မဝင်စားကြပါဘူး UK Independence Party ရဲ့အဖွဲ့ဝင် Richard Wood ကတော့အခုလို့ပြောပါတယ
် I have no knowledge of any opposition party
သမီးခံထားရတဲ့အတိုက်ခံပါတီကိုမတွေ့ပါဘူး။ကျွန်တော်ရဲ့ယတိချက်ကရှင်းပါတယ်။ကျွန်တော်ကရွေးကောက်ပွဲလုပ်ငန်းစဉ်ကိုစောင့်ကြည့်ဖို့နိုင်ငံတကာကစောင့်ကြည့်လေ့လာသူအဖြစ်နဲ့ဒီကိုလာခဲ့တာ
ပါ။ဟွန်ဆန်းနဲ့သူ့ရဲ့ပါတီအတွက်တော့သတင်းကောင်းတွေကြားရဖို့တည်ကြနေပါတယ်ရှင်
။မတ်သိငီထိုင်းစူးစီးတင်ပြခဲ့တာပါရှင်။တင်းင်းလာညနေခင်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါအောင်ရှင်
။စင်မပွင့်နိုင်ငံကိုနေပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘေးအနေနဲ့ဇန်နု PF ပါတီဥက္ကဋ္ဌအဖြစ်38နှစ်အတွင်းမှာပါဝင်တဲ့ပထမဆုံးအကြိမ်သမ္မတရွေးကောက်ပွဲအတွက်ပြည်သူတွေမဲပေးနေကြပါတယ်။အသက်64နှစ်ရှိဖြစ်တဲ့သမ္မတဟောင်းမူဂါဘေးကတော့စစ်တပ်ရဲ့ဖိအားပေးမှုတွေကြောင့်ပြီးခဲ့တဲ့နိုဝင်ဘာလမှာရာထူးကနှုတ်ထွက်သွားခဲ့ရပါတယ်။ကမ္ဘောဒီးယားအာဏာရပါတီနဲ့နေပေါင်းများစွာအုပ်ချုပ်လာခဲ့တဲ့ဟွန်ဆန်တို့အနိုင်ရလိုက်တဲ့မနစ်တင်းငွေတွေကရုပ်ောက်ပွေးရလာကိုနိုင်ငံတကာအတိုင်းအဝန်းအနေနဲ့လက်မခံကြဖို့အတိုက်ခံတွေကတိုက်တွန်းလိုက်ပါတယ်အတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်ဆယ်ရေးပါတီ CNRP ရဲ့ဒုတိယဥက္ကဋ္ဌမူဆိုချွားက2018ခုနှစ်ဇူလိုင်လ29ရက်နေ့ဟာကမ္ဘောဒီးယားဒီမိုကရေစီတည်ဆုံသွားရတဲ့နေ့ဒီမိုကရေစီမမိုက်သွားတဲ့နေ့နေ့ဖြစ်တဲ့ဒီမိုကရေစီကိုအကျွမ်းမဲ့အာဏာရှင်နဲ့အစားထိုးလိုက်ပြီလို့ဝေဖန်ပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုထဲကိုတရားမဝင်ဝင်ရောက်လာသူတွေကိုဟန်တာရဲ့အတွက်မက္ကဆီကိုနယ်စပ်မှာတတိုင်းဆောင်မဲ့အစီအစဉ်အတွက်လွတ်တော်ကဘတ်ဂျက်ချမှတ်ပေးရင်အစိုးရလုပ်ငန်းလည်ပတ်မှုတွေရပ်တန့်သွားအောင်လုပ်ပြမယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းငွေတွေနေ့မှာချင်းချောက်ပြောဆိုလိုက်ပါတယ်။တိုက်ခန့်ဒီမိုကရက်အမတ်တီအနေနဲ့တတိုင်းဆောင်မဲ့အစီအစဉ်ပါဝင်တဲ့နယ်စပ်လုံခြုံရေးဥပဒေကိုထောက်ခံမဲ့ပေးတာပြင်တခြားလူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကျပ်တဲ့ဥပဒေတွေကိုလည်းထောက်ခံကြဖို့သမ္မတထရန့်ကတိုက်တွန်းထားပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဒေသအာတန်ပြည်နယ်အတွင်းမှာရှိနေတဲ့ဒေသကနိုင်ငံသားတွေဖြည့်ရင်းနဲ့ဆိုင်တဲ့အပြည့်အစုံဥပဒေမူကြောင်းကိုအစိုးရကထုတ်ပြန်လိုက်ပြီဖြစ်ပါတယ်။နိုင်ငံသားများမပုံတင်ခြင်း NRC ပြုလုပ်စဉ်ကစီးရင်နဲ့မပါဘဲကြံခဲ့တဲ့သူ၄သန်းအနေနဲ့ဥပဒေအရနိုင်ငံသားအဖြစ်အပြည့်အဝပြန်လည်လျှောက်ထားခွင့်ပြုမယ်လို့အိန္ဒိယအစိုးရကပြောပါတယ်။ဒီလူတွေဟာဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲအတွင်း1982ခုနှစ်တည်းကရောက်လာခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းမှာပဲ Asia Set 7 Juru ကတရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ကြပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
From Washington.